တော်တရှင်များမင်္ဂလာပါကုတဘတ်မှာဆွေးနွေးတင်ပြမှာကမြမလျာစိုက်ပျိုးရေးကဏ္ဍရဲ့အဓိကပို့ကုန်အချို့ဟာတရုတ်နိုင်ငံရဲ့တရားမဝင်ဈေးကွက်အပေါ်အလွန်အမင်းမှီကိုလာနေရတာကိုအစိုးရကဏ္ဍကနေခိုင်တွယ်ပြေရှင်းပေးဖို့လိုအပ်နေပြီဆိုတဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံကနေတရုတ်နိုင်ငံစီကိုဆန်ပယ်ပြောင်းနှမ်းတဲ့တည်သီးဝလံစတဲ့စိုက်ပျိုးရေးထွက်ကုန်တွေကိုနှစ်စဉ်နှစ်တိုင်းအမေရိကန်ဒေါ်လာတန်ပေါင်းများစွာပူတင်ပို့နေတယ်ဆိုတာတော်တရှင်တွေတည်ဘူးကြဘူးဖြစ်လိမ့်မယ်ထင်ပါတယ်ပြောရရင်တရုတ်နိုင်ငံဆိုတာမြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုပမာဏအများဆုံးဝယ်ယူနေတဲ့အဓိကဖောက်တယ်ကြီးလည်းဖြစ်ပါတယ်ဒီနေရာမှာတရုတ်ကိုတင်ပို့နေတဲ့မြန်မာစိုက်ပျိုးရေးထွက်ကုန်ဈေးကွက်အကြောင်းအသေးစိတ်မတင်ပြခင်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးထွက်ကုန်ပြည်ပတင်ပို့မှုဈေးကွက်အနေအထားကိုအကျဉ်းသဘောတင်ပြပါမယ်2019-2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကနေပြည်ပကိုလေယာထွက်ကုန်အမေရိကန်ဒေါ်လာတန်ပေါင်း 3,000 ကျော်ဘူးတင်ပို့ခဲ့ပါတယ်အဲ့ဒီတန်ပေါင်း 3,000 ကျော်ထဲမှာနေဆက်ကနေတင်ပို့ရောင်းချတာကထက်ဝက်မကဘဲတန်ပေါင်း 1,900 ကျော်ခဲ့ပါတယ်မြေပြင်ဈေးကွက်အနေအထားအရမြန်မာနိုင်ငံအနေနဲ့နေဆက်ကနေလေယာစိုက်ပျိုးရေးထွက်ကုန်တွေကိုတင်ပို့ရောင်းချတဲ့နေရာမှာတရုတ်နဲ့ထိုင်းနှစ်နိုင်ငံကအဓိကဖြစ်ပါတယ်ဒီထဲမှာမှတရုတ်ကိုအဓိကတင်ပို့ရောင်းချနေတာဖြစ်ပြီးထိုင်းကနည်းနည်းပါးပါးလောက်ပဲပို့တာဖြစ်ပါတယ်ဒါကြောင့်2019-2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံအနေနဲ့နေဆက်ကိုတင်ပို့ရောင်းချခဲ့တဲ့လေယာထွက်ကုန်အမေရိကန်ဒေါ်လာတန်1,900ကျော်ဘူးကအဓိကအဖြစ်တရုတ်ဈေးကွက်ကိုဦးတည်ခဲ့တာဖြစ်ပါတယ်။ကိန်းဂဏန်အတိအကျပြောဖို့ခက်ပေမဲ့မြန်မာနိုင်ငံကနေဆက်ကနေတရုတ်ကိုတင်ပို့ရောင်းချနေတဲ့လေယာစိုက်ပျိုးရေးထွက်ကုန်တန်ဖိုးဟာတစ်နှစ်ကိုအမေရိကန်ဒေါ်လာတန်1,000ကျော်အထက်မှာရှိပါတယ်။ဒီနေရာမှာပြဿနာကဘာလဲဆိုရင်မြန်မာရဲ့တချို့စိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘက်ကတရားဝင်ဝယ်တာဖြစ်ပေမဲ့တချို့ထွက်ကုန်တွေကြတော့တရားမဝင်တင်သွင်းနေတာဖြစ်ပါတယ်။ဥပမာအနေနဲ့ဆန်နဲ့ပြောင်းတို့ကိုမြန်မာဘက်ကတရားဝင်တင်ပို့ခွင့်ပြုထားပေမဲ့တရုတ်ဘက်ကတရားဝင်တင်သွင်းခွင့်မပြုထားတဲ့အခြေအနေပါ။မြန်မာနိုင်ငံကနေပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်မှာပြည်ပကိုဆန်အမေရိကန်ဒေါ်လာတန်ပေါင်း 1,100 ကျော်ဘူးတင်ပို့ခဲ့ရမှာတရုတ်ရဲ့တရားမဝင်ဈေးကွက်ကိုပို့တာကဒေါ်လာတန်ပေါင်း 600 ကျော်ဘူးအထိရှိပါတယ်။ဒီလိုပါပဲပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကနေတရုတ်ရဲ့တရားမဝင်ဈေးကွက်ထဲကိုအစိတ်ထုတ်ပြောင်းတွေအမေရိကန်ဒေါ်လာတန်ပေါင်း 180 ကျော်ဘူးအထက်တင်ပို့ခဲ့ပါတယ်။ဆိုတော့တွက်ကြည့်ရင်မြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့စုစုပေါင်းလေယာထွက်ကုန်ရဲ့အနည်းဆုံး3ပုံတစ်ပုံလောက်ကတရုတ်ရဲ့တရားမဝင်ဈေးကွက်တစ်ခုတည်းကိုဥတည်နေတာဖြစ်ပါတယ်။ဒီဆောင်မမှာအဓိကပြောချင်တာကဘာလဲဆိုရင်မြမလေယာစိုက်ပျိုးရေးထွက်ကုန်တွေကတရုတ်နိုင်ငံတနိုင်ငံတွေရဲ့တရားမဝင်ဈေးကွက်ကိုအလွန်အမင်းအားထားနေရတယ်ဆိုတဲ့အချက်ပါပဲ။အဲ့ဒီတော့ဘာဖြစ်တယ်လဲဆိုရင်အကျိုးဆက်ကိုရေပုံရပြောရရင်တော့တရုတ်ဘက်ကတင်ပို့နေတဲ့စိုက်ပျိုးရေးကုန်စည်တွေကိုဘယ်တော့မှအဖမ်းစည်းတွေပေါ်လာမလဲဆိုပြီးအများရန်ရင်တမမနဲ့လုပ်နေရပါတယ်။တရုတ်ဘက်ကအဖမ်းစည်းတင်းကျပ်လိုက်တာနဲ့ပြည်တွင်းကကိုယ်နိုင်ငံရဲ့ကုန်တယ်တွေတောင်သူတွေကအရှိတ်ထိအောင်ခံစားကြရတော့တာပါပဲ။ဆက်လက်ပြီးတင်ပြလိုတာကမြန်မာနိုင်ငံအနေနဲ့ကိုတိုင်းပြည်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကတရုတ်ရဲ့တရားမဝင်ဈေးကွက်ကိုအလွန်အမင်းမှီခိုနေရတာကိုလက်ရှိကာလမှာအရင်ကတက်ပို့ပြီးတတိပြုဖို့ဖြည့်ရှင်းဖို့လိုအပ်နေပြီဆိုတဲ့အချက်ပါ။ဘာဖြစ်လို့လဲဆိုရင်မြန်မာနိုင်ငံအတွက်အရင်ကလိုအားထားရတဲ့ပဲမျိုးစုံပြပတ်တင်ပို့တဲ့ဈေးကွက်မရှိတော့တဲ့အတွက်ကြောင့်ပါပဲ။အရင်တစ်နှစ်ကျော်ကအထိမြန်မာနိုင်ငံအဖို့အိန္ဒိယကိုပဲမျိုးစုံတင်ပို့ရောင်းချရာကနေနှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာတန်းထောင်နဲ့ချီပြီးရခဲ့ပါတယ်။ဒါကြောင့်တရုတ်ရဲ့တရားမဝင်ဈေးကွက်ကိုပို့နေတဲ့မြမဆန်ဈေးကွက်ပြောင်းဈေးကွက်တွေကမောက်ကမဖြစ်ရင်တောင်ပဲမျိုးစုံတင်ပို့မှုကရတဲ့ဝင်ငွေကြောင့်ခုတာခံတာရှိခဲ့ပါသေးတယ်။ဒါပေမဲ့မနစ်ကစပြီးအိန္ဒိယကိုတင်ပို့တဲ့ဘဲဈေးကွက်ဟာပြတ်သွားခဲ့ပြီဖြစ်တဲ့အတွက်အဲ့ဒီခုတာခံတာမှုဟာလည်းမရှိတော့ပါဘူး။ဒါကြောင့်မြန်မာနိုင်ငံအတွက်တရုတ်ကိုစိုက်ပျိုးရေးထွက်ကုန်တွေတင်ပို့ရောင်းချနေတာကအရင်တက်ပို့ပြီးအထီးအခိုက်မခံနိုင်တော့တဲ့အနေအထားဖြစ်လာပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့တိုင်းပြည်ရဲ့လူအများစုမှီခိုနေရတဲ့စိုက်ပျိုးရေးထွက်ကုန်တွေအတွက်ဈေးကွက်အတစ်ရှာနိုင်ရင်ရှာဒါမှမဟုတ်ရင်တရုတ်ကိုပို့နေတဲ့ဈေးကွက်ကိုတရားဝင်ဖြစ်အောင်လုပ်ဖို့မဖြစ်မနေလိုအပ်နေပြီဖြစ်ပါတယ်။ဤကုန်းချုပ်ပြောလိုတာကတက်ဆိုင်ရာအစိုးရဌာနအနေနဲ့တရုတ်ကိုပို့နေတဲ့ဆန်ဈေးကွက်တရားဝင်ဖြစ်ရေးကြိုးပမ်းမှုကိုရပ်တန့်ထားတာနှစ်တော်ကြာပြီဖြစ်ပါတယ်။ဒါကြောင့်ဆန်အပါအဝင်ဒီပြင်စိုက်ပျိုးရေးထွက်ကုန်တွေတရုတ်ကိုပို့နေတဲ့ဈေးကွက်တွေကိုတရားဝင်ဖြစ်အောင်ဆက်လက်ဆောင်ရွက်ဖို့မဖြစ်မနေလိုအပ်နေပြီဖြစ်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။